အိန္ဒိယနိုင်ငံမြောက်ပိုင်းကရွာတော်များများမှာဈေးပေါ်ပေါ်နဲ့ရတဲ့အရက်ဒီတောင်းမီယာကနေ39ယောက်ထပ်မနေသေးဆုံးပြီးတော့နောက်ထပ်28ယောက်ကတော့နာမကျန်းဖြစ်ကုန်ကြတယ်လို့အိန္ဒိယအာဏာပိုင်တွေကဒီနေ့မှပြောကြားလိုက်ပါတယ်။မြို့တော်ညူဒေလီကနေမိုင်190လောက်ဝေးတဲ့ဥတ္တရပရဒက်ရှ်ပြည်နယ်မှာတိကျစီဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုမှာတော့လူ26ယောက်ထိဆုံးခဲ့တယ်လို့ဥတ္တရပရဒက်ရှ်ပြည်နယ်အကြီးတန်းရဲအရာရှိအရှုတ်ကူမားကပြောပါတယ်။ဒါအပြင်အဲ့ဒီနားကဥတ္တရာခန်းပြည်နယ်မှာတော့73ယောက်ထိဆုံးခဲ့ပြီးတော့အများစုကတော့ဘောက်ပူးရွာကဖြစ်ပါတယ်။ထိဆုံးသွားသူတွေဟာကြာသပတေးနေ့ညကလုခဲ့တဲ့အိန္ဒိယရိုးရာဒလေထုံးနှံပွဲနှစ်ခုအတွင်းမှာရက်တွေတောက်ခဲ့ကြတာဖြစ်တယ်လို့ကူမကပြောပါတယ်။မူကဲဆေးပညာဆိုင်ရာခဏဦးဆေးစစ်ချက်တွေရတော့အဲ့ဒီရက်တွေထဲမှာမက်သနောတွေပါဝင်နေတယ်လို့လည်းဖော်ပြပါတယ်။ရဲကတရားမွေရက်ခိုးယောင်းသူလို့တန်တရားရှိသူ၈ဦးကိုဖမ်းဆီးလိုက်ပြီးတော့တစ်ချိန်ထဲမှာပဲခံအုပ်ချုပ်ရေးအာဏာပိုင်တွေကလည်းရဲတပ်ဖွဲ့ဝင်12ဦးပါဝင်တာဝန်ရှိသူ35ယောက်ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်အိန္ဒိယနိုင်ငံမှာဆင်းရဲတဲ့လူတွေဟာလိုင်စင်နဲ့ရောင်းချတဲ့အရက်တွေကိုဝယ်မတော့နိုင်တာကြောင့်တရားမဝင်ချက်လို့ရောင်းချတဲ့အရက်တွေကိုတောက်ပြီးတော့တည်ဆုံးကြတာတွေဟာလည်းမကြာခဏဆိုလို့ဖြစ်လေရှိပါတယ်အိန္ဒိယမှာတရားမဝင်အရက်ရောင်းတဲ့သူတွေဟာအခွင့်မပေးရတာကြောင့်အမျက်အစွန်းကြီးကြီးမားမားလဲရကြတာဖြစ်ပါတယ်ခင်ဗျာ